ဣရန်နိုင်ငံတွင်မတိမငြိမ်ဖြစ်မှုတွေအဆုံးသတ်ရင်းဣရန်ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကဂန္ဓာပြတ်ကနေပါဝင်ဆောင်ရွက်ခဲ့တယ်ဆိုဣရန်တော်လှန်ရေးတည်ဆောင်တပ်ကဒီကနေ့ကြေညာချက်ထုတ်ပါတယ်ဣရန်နိုင်ငံတွင်မတိမငြိမ်မှုတွေကလည်းပြည်ပရန်သူတွေရဲ့လှုံ့ဆော်မှုလို့တော်လှန်ရေးတည်ဆောင်တပ်ကပြောပါတယ်အီရန်ပြည်သူတွေတိတ်ငြိမ်ချတဲ့ဘာစစ်အကူတပ်ဖွဲ့တွေရဲတပ်ဖွဲ့ဝင်တွေထောက်လှမ်းရေးဝန်ကြီးဌာနတို့ကမတည်ငြိမ်မှုဂွင်းစကြီးကိုဖျက်ဆီးလိုက်ပြီးဖြစ်ကြောင်းတော်လှန်ရေးတည်ဆောင်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီမတည်ငြိမ်မှုဂွင်းစကြီးကိုအမေရိကန်၊ဗစ်ဒင်း၊အစ္စရေး၊ဆော်ဒီတော်ဝင်မိသားစုပိတ်ပင်ထားတဲ့မူဂျာဟစ်ဒင်အီကာလ်အဖွဲ့ဘရင်စနစ်ကိုလိုလားသူတွေကဖန်တီးတာဆိုလေအီရန်တော်လှန်ရေးတည်ဆောင်တပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီဇင်ဘာလ28ရက်နေ့ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလွှတ်တော်အထူးအစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်။ပြည်ထောင်စုဝန်ကြီးထောက်လှမ်းရေးအကြီးအကဲ၊လုံခြုံရေးကောင်စီအကြီးအကဲတို့လည်းတက်ရောက်မယ်လို့ခန့်မှန်းရတဲ့အကြောင်းနိုင်ငံပိုင် ISN သတင်းဌာနကဖော်ပြပါတယ်။ဆန္ဒပြပွဲတွေရဲ့ဈေးမြင့်ဖန်ခံထားရတဲ့ဆန္ဒပြသူတွေအတွက်ဥပဒေရေးရာအကူအညီပေးရေးကိုလည်းဆွေးနွေးကြမှာပါ။လွှတ်တော်အထူးအစည်းအဝေးကတော့ပြည်ပြင်ကြောင်းလေးရေးသမားလွှတ်တော်အမတ်တွေကတောင်းဆိုခဲ့တာလို့လွတ်လပ်တဲ့ဥရောပအသံ Radio Liberty RFEIL ကဖော်ပြပါတယ်။ဖန်စီခံထားရသူတွေအတွက်ဥပဒေရေးရာအထောက်အကူပေးဖို့အဲ့ဒီလွှတ်တော်အမတ်တွေကတောင်းဆိုပြီးဆန္ဒပြပွဲတွေမှာပြည်ပကဝင်ရောက်ဆက်ဖက်မှုတွေကိုရှုတ်ချထားတာမှာတော့အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြောဆိုထားပါတယ်ရှင်။